UN ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကားပိတ်ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာကြေညာချက်ထုတ်ဖို့အရေးရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်လိုက်တာဟာပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ဆင်းတင်နေဆိုတဲ့ဒီဇိုင်းမတ်မတ်ယက်တီကြတဲ့သူတို့မူအတိုင်းမြန်မာအယက်သားအစိုးရလက်ထက်မှာလည်းဆက်လက်ယက်တီတဲ့သဘောဖြစ်တယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်။မြန်မာနိုင်ငံအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဆွတ်ဆွဲပြောဆိုချက်တွေအပေါ်ငင်းဆန်ခဲ့တဲ့တုံ့ပြန်မှုအစားစုံစမ်းစစ်ဆေးခွင့်ပြုခြင်းအပြင်တက်တည်ပြဖို့လိုတယ်လို့လည်းလူခွေရေးလှုပ်ရှားသူတွေကအကြံပြုပါတယ်အသေးစိတ်ကိုမဆုမောင်ကဆက်ပြောပြပါမယ်ရှင
်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းရေးတွေမှာလူခွေရေးချိုးဖောက်မှုတွေနောက်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေလုပ်ခဲ့တယ်ဆိုတဲ့အခြေအနေတွေအပေါ်မနေ့တောက်ကြနေကပြုလုပ်ကျင်းပါတဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအတွင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပေမဲ့လို့မြန်မာနိုင်ငံအရေးကြီးညာချက်တရထုတ်ပြန်နိုင်မှုအတွက်ရုရှားနဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့တဲ့အတွက်အားလုံးရဲ့တခဲနဲ့သဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအလှည့်ကျသဘာဝပတိကုလဆိုင်ရာပြည်ထောင်စုအမတ်ကြီးမက်ထရူရိုင်းခရော့ကအစည်းအဝေးပြီးသတင်းတောက်တွေကိုပြောခဲ့တာပါအခုလိုတရုတ်ရုရှားနိုင်ငံဘက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းရက်တည်လိုက်တဲ့မူဟာအရင်စစ်ဆိုးရလက်ထက်တွေကလေးကသူတို့ရက်တည်ခဲ့တဲ့မူအတိုင်းတိုင်းပြည်တစ်ပြည်ဟာသူ့ပြည်တွင်းရေးကိုပြည်တွင်းမှာပဲဖြည့်ရှင်းတင်နေဆိုတဲ့မူအတိုင်းဆက်လက်ရက်တည်တဲ့သဘောဖြစ်တယ်လို့တရုတ်မြန်မာအရေးလေ့လာနေတဲ့နိုင်ငံရေးအကဲခတ်ဒေါက်တာလကျော်စောကပြောပါတယ
်လူခွေးရင်းနဲ့ပတ်သက်လို့တရုတ်တို့ရှားတို့ကလည်းသူတို့ကတော်တော်အပြောဆိုခံနေရတာဖြစ်တယ်နော်အဲ့တော့တရုတ်ဘက်ကသူကဒီလူခွေးရင်းနဲ့ပတ်သက်လို့အမေရိကန်တို့ပြောတာပဲဖြစ်ဖြစ်ဒီအနောက်တိုင်းကပြောနေတာတွေပဲဖြစ်ဖြစ်သူတို့ပြည်ရင်းကိစ္စသူတို့ကသူတို့ဖြေရှင်းတာပဲဖြစ်တဲ့အခါကျတော့ဒီလူခွေးရင်းနဲ့ပတ်သက်လို့ဒီကုလသမဂ္ဂတို့ဘာလို့ကလူခွေးရင်းတွေဘာတွေနဲ့ပြောလိုက်ရင်တရုတ်ကသူ့နိုင်ငံပြောလဲလက်မခံဘူးသူများနိုင်ငံပြောလဲသူဒီလိုပဲလက်မခံတာပေါ့ဗမာပြည်နေနဲ့ကသူကနာအဖနဝတာခင်မှာပဲဖြစ်ဖြစ်အခုမှာပဲဖြစ်ဖြစ်တရုတ်ကတော့ဆက်ဆံရေးကောင်းအောင်သူကတောက်လျှောက်ကြိုးစားမှာပဲလေအခုဒေါ်အောင်ဆန်းစုကြည်ကိုလည်းတချို့သူတို့ပြည်တွင်းမှာတော့အနောက်နိုင်ငံပဲသိရင်းနေပါတယ်ပြောမယ်တရုတ်အစိုးရကတော့ကောင်းမွန်မွန်ဆက်ဆံတာပါပဲအဲ့တော့တရုတ်ကပြောတဲ့စကားထဲမှာတခုတော့ရှိတယ်သူများပြည်တွင်းရေးကိုဝင်မဆွဲရေးဆိုတာဗမာပြည်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်အဲ့ဒီအစိုးရဟာအဲ့ဒီပြည်သူတွေကအဲပဲတာဝန်ရှိတယ်ပေါ့ဗျာသူတို့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်ပြီးပြောကြားစရာမလိုဘူးလို့သူတို့တွက်ထားပုံရပါတယ်ဒါကြောင့်မလို့နဝတာခေဖြစ်ဖြစ်နာဖာခေဖြစ်ဖြစ်အခုတော့စုဖြစ်ဖြစ်သူထောက်ခံနေတာကဖြစ်ပါလိမ့်မယ
်အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့တရုတ်နိုင်ငံတွေရဲ့မြန်မာနိုင်ငံဘက်ကယက်တီခဲ့တာနဲ့ပတ်သက်လို့လည်းလူခွေလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကသူ့အမြင်ကိုအခုလိုပြောပါတယ
်မနေ့ကတရုတ်နဲ့ရုရှားကနေကန့်ကွက်ခဲ့တာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းမှာကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့တကယ့်ကိုအရေးတကြီးလှုပ်ဆောင်မှုအတွက်ပြင်ဆင်ခဲ့တာကြားပါပြီအမြင်နဲ့တရုတ်တို့မဟုတ်ရုရှားအခုဆိုရင်နှစ်နိုင်ငံပေါင်းပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်အဲ့တော့အရင်ဆုံးကအစိုးရကလည်းတို့မြန်မာပြည်အစိုးရကိုကာကွယ်ပေးတယ်လို့အခုချိန်မှာလည်းဒီကိစ္စကိုဆွေးနွေးဖို့အတွက်တို့ဒီဟာကိုညှင်းဆုပ်ခဲ့တာတွေ့ရပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဘယ်အစိုးရပဲပြောင်းပြောင်းတက်လာသမျှအစိုးရနဲ့ဆက်သွယ်မှုတွေဆက်ဆံမှုတွေပဋိကိတ်စေခြင်းမျိုးဆိုတဲ့အယူအဆအများဆုံးတွေ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးရလောက်တဲ့အထိရခိုင်ပြည်နယ်အတွင်းမှာလူခွေချိုးဖောက်မှုတွေရှိနေပါတယ်ဆိုတော့နိုင်ငံတကာနဲ့ကုလသမဂ္ဂရဲ့စိုးရိမ်မှုတွေဆက်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ငင်းဆန်နေမယ့်အစားလိုအပ်တဲ့စုံစမ်းစစ်ဆေးခွင့်ကိုပေးပြီးခွင့်ပြုသင့်တယ်လို့လည်းလူခွေလှုပ်ရှားသူဦးအောင်မျိုးမင်းကအကြံပြုတိုက်တော်ပါတယ
်ကျွန်တော်တို့အစင်ဆက်အကြံပေးခဲ့တာရှိပါတယ်လူခွေချိုးဖောက်ခံရတယ်လို့ဆက်ဆက်တမ်းဖြစ်ရင်လူခွေချိုးဖောက်မှုဆက်ဆွဲမှုဟာဟုတ်လားမဟုတ်လားပြန်လည်တက်တည်ပြဖို့လိုအပ်ပါတယ်မဟုတ်ပါဘူးညင်းနေမယ့်အစားလူလက်စွာတွားရောက်စုံစမ်းစစ်ဆေးမှုတွေတွေ့တဲ့တော်သူတွေကိုတွေ့ပြီးတော့သုံးသပ်မှုတွေကျွန်တော်လှုပ်ဆောင်သင့်တယ်မှားရတဲ့ဆက်ဆွဲချက်တွေလည်းဒါပြောက်သွားမှာပါဆက်ဆွဲမှုတွေငင်းဆန်တဲ့တုံ့ပြန်မှုအစားဒါတွေကိုလာရောက်ကြည့်ရှုနိုင်ပါတယ်တကုတ်လိပြကိုလုံတော့လုပ်ငန်းစဉ်တွေနဲ့တွေ့ဆုံခွင့်ပြီးတော့စစ်ဆေးခွင့်တွေပေးဖို့အတွက်တိုက်တွန်းလိုပါတယ
်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂဘက်ကလည်းမြန်မာနိုင်ငံအတွင်းကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဆင်လွတ်စစ်ဆေးဖို့ကုလသမဂ္ဂကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲတောင်းဆိုခဲ့ပါသေးတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံအရေးထုတ်ပြန်မယ်မူရန်းနဲ့မှာမြန်မာနိုင်ငံအတွင်းတိုင်းရင်းဒေသတွေမှာလက်တလောထပ်မံဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကစစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရောက်ပေးပို့နိုင်မှုကအရေးကြီးကြောင်းလည်းဖော်ပြပါရှိပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါရှင်